တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားမှာတရုတ်အစိုးရကသူ့ရဲ့အစည်းအဝေးအားကိုဒီနေ့ပဲထုတ်ပေါ်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီကောင်ဆောင်မော်စီတုံတချင်ကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးသမ္မတရှီကျင်းပင်ဒီနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ3ရက်နေ့မှာပါတီကောင်ဆောင်မော်စီတုံကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကိုကျင်ညာခဲ့တဲ့တင်းနမင်းရင်ပြင်မှာတပ်ဖွဲ့အင်အားယာနဲ့ချီပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုတော့သမ္မတရှီနဲ့အတူဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီကောင်ဆောင်တွေလည်းတက်ရောက်ကြတာပါ။တိုင်းပြည်လုံးကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာတော့သမ္မတရှီကတရုတ်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုဘယ်လိုအင်အားမျိုးနဲ့မှကိုင်လုံနိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရက်တက်ပြစ်နိုင်မှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။မေးခွန်းပြောကြားပြီးမှတော့ဒီအမိုးဖွင့်ထားတဲ့လီမိုဆင်ကားပေါ်မှာရက်ပြီးစီးရင်အင်အားပြအခမ်းအနားကိုလှည့်လည်ကြည့်ရှုပါတယ်။နျူကလ িয়ার ထိပ်ဖူးတက်တစ်ခုထက်မနေတက်ဆင်နိုင်တဲ့တိုက်ချင်းပြပက်ထိန်ဒရုန်းတွေနောက်အသံထက်မြန်တဲ့အဝေးထိန်ဒရုန်းရင်တွေတိုက်လေရင်တွေတင့်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာသစ်တွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ချင်းနှစ်80ပြည့်အထိအမှတ်အမြောက်အချက်ပေါင်း80ပြည့်ခတ်ပြီးတော့စတင်ဖွင့်လှစ်ခဲ့တာပါအခမ်းအနားဆုံးမှာတော့ငင်းငယ်ရေးသင်္ကေတအဖြစ်နဲ့ဂျိုးငယ်အကောင်9000လို့ဖို့လဲအခမ်းအနားစီမံသူတွေကစီစဉ်ခဲ့ကြတာပါရှင်